ပြီးခဲ့တဲ့2005ခုနှစ်နိုဝင်ဘာလရွေးကောက်ပွဲကာလတုန်းကပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးပါတီအသီးသီးကနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုကန့်ကွက်ရမှာကန့်ကွက်လွှာအမှုပေါင်း49ခုရှိပါတယ်။ကန့်ကွက်လွှာရှောက်ထားခံရသူအများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေဖြစ်ကြပြီးကန့်ကွက်ခံထားရတဲ့အမှုပေါင်း22ခုရှိပါတယ်။ဒီကနေ့စစ်ဆေးရမှာလွှတ်တော်ကိုယ်စားလှယ်တွေကသူတို့ငှားရမ်းထားတဲ့ရှေ့နေတွေကိုပဲလွှဲထားကြတဲ့အတွက်ဂိုင်းကန်ရှင်အတော်များများမတက်ရောက်ကြပါဘူး။ဒီကနေ့အမှုစကိုးမှုကိုစစ်ဆေးရမှာမကွေးတိုင်းဒေသကြီးဂံကောမြို့နယ် NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးပြူးလွင်ကိုသူ့ရဲ့ပြိုင်ဘက်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးလှဆွေကကန့်ကွက်တဲ့အမှုကိုစစ်ဆေးခဲ့ပါတယ်။ဦးလှဆွေရဲ့ရှေ့တွေကဦးပြူးလွင်ကိုနောက်ထပ်ဆွဲချက်တစ်ခုထပ်တိုးပြီးကန့်ကွက်လာကိုဒီနေ့ရှောက်ထားခဲ့ရမှာဥပဒေနဲ့မညီညွတ်ဘူးလို့ဦးပြူးလွင်ရဲ့ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဦးလှဆွေကဦးပြူးလွင်ကိုကန့်ကွက်လွှာတင်ပါလေ။အဲ့ဒီကန့်ကွက်လာကိုအရင်အချိန်တုန်းကအဲ့ကောင်ကလည်းသူကပြန်ပြင်းနေဗျအဲ့တော့အခုဒီနေ့အဲ့လိုကောင်ကလွှာကိုပြင်ခွင့်ပေးတင်တာမပေးသေးဘူးလားရှောက်လဲချက်ပေးရပါဘူးသူကလည်းပဲစီရင်ထုံးနေနဲ့ပေးပါတယ်ကျွန်တော်ကလည်းပဲမပြင်းသေးဘူးလို့စီရင်ထုံးပေးတယ်အဓိကတော့ကျွန်တော်ပေးခဲ့တာတော့ပထမတစ်ခုကအမှုတိုက်ခိုက်ရေးလမ်းကြောင်းပြောင်းသွားတယ်ပထမတိုက်ခိုက်ရေးလမ်းကြောင်းနဲ့မအောင်နိုင်လောက်ဘူးလို့ထင်လို့ဒုတိယတိုက်ခိုက်ရေးလမ်းကြောင်းကိုပြောင်းပြီးတော့ပြင်နေဒုတိယတစ်ချက်ကပြင်တာလည်းသဘောမယူဘူးဘာကြောင့်လဲဆိုတော့ဟိုပြောင်းလာတဲ့ကိစ္စလေးတွေကိုသူအတီးလည်းမပြောဘူးရှက်ပြီးထည့်ပေးထားလည်းရှိတယ်။တတိယကတော့ပုံစံကမှားနေတယ်။အဲ့တော့ခုံကတော့နောက်အချိန်မှာဟိုအမိန့်ချမယ်ပေါ့။23ရက်နေအချိန်နေ။အဲ့ဒီအတွက်အမိန့်ချဖို့ပဲ။ဦးလှဆွေကောင်းကောင်းလာပြင်တာကိုခွင့်ပြုတင်မသိအမိန့်ချ
။အလားတူရန်ကုန်တိုင်းဒေသကြီးလှဲကူးမြို့နယ်က NLD ပါတီရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဒေါ်မြတ်မာလာထွန်းတို့ကိုပြည်ခိုင်ပြိုးပါတီကလွှတ်တော်ကိုယ်စားလှယ်တွေကလည်းကန့်ကွက်ထားကြတာကိုဒီနေ့စစ်ဆေးခဲ့ပါတယ်။ယူကဝဲကာလမဲဆွဲစည်းရုံရမှာဥဖြိုးမင်းသိန်းကအစိုးရဝန်ကြီးဌာနတွေကိုပုတ်ခတ်ပြောဆိုတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြည်ခိုင်ပြိုးပါတီလွှတ်တော်ကိုယ်စားလှယ်3ဦးတို့ကလှဲကူးမြို့နယ် NLD ကိုယ်စားလှယ်3ဦးတို့ကိုကန့်ကွက်ထားတဲ့အမှုဖြစ်တယ်လို့ NLD ပါတီရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်မြတ်မာလာထွန်းကပြောပါတယ်
။ကျမတို့ချီးမြှောက်အဲ့ဒီလှဲကူးကကိုယ်စားလှယ်အားလုံးသူကကန့်ကွက်ထားတာစိတ်ကြုံပြီးတော့ဥဖြိုးမင်းသိန်းရဲ့ဟောပြောချက်တည်းကဘလို့ပါပေါ့။ကျမပါဒီမဲဆန္ဒနယ်အတွင်းမှာပေါ့ဒီလိုဟောပြောတဲ့အတွက်ပြည်သူလူထုကတန့်ခိုင်ရို့ပေးမယ်မဲဟာမပေးတော့ဘဲနဲ့ NLD မဲကိုပဲထည့်သွားတယ်ပေါ့။ဒါကြောင့်မို့သူတို့ကမတရားခံရတယ်ဆိုပြီးတော့ကျမတို့အဲ့လိုမျိုးတိုင်လာတာ။ဝန်ကြီးဌာနတွေကိုပုတ်ခတ်ပြောတယ်ပေါ့။အစိုးရကိုလည်းပုတ်ခတ်ပြောပြီးတော့ဟောပြောတဲ့အတွက်ပေါ့နော်။ပြည်သူလူထုကနားယောင်သွားပြီးတော့မှဒီ NLD ကိုမဲထည့်သွားတာပေါ့နော်။ဒါကြောင့်မို့ကျမရရှိတဲ့မဲကလည်းပေါ့မတရားပဲနဲ့ရရှိတဲ့မဲပါဆိုပြီးတော့မှအဲ့လိုမျိုးနဲ့သူတို့ကတိမ်ကြုံပြီးတော့ပေါ့အကောလုံး။ကျမတယောက်ပဲမဟုတ်ပေါ့အကောလုံး။ကျမတို့ရှိတဲ့ကိုယ်စားလှယ်အားလုံးပေါ့နော်။ဒီလိုလွတ်တော့ဒီဦးဖြိုးမင်းလေးရောကျမအကောလုံးပေါ့အေးကျမအဲ့လိုဆွဲထည့်လိုက်။ဦးဖြိုးမင်းလေးဟောပြောတဲ့ပေါ်ပဲမူတည်ပြီးတော့မှအကောလုံးပေါ့။ဘက်က3ယောက်ကကျမတို့3ယောက်ဆွဲရပေါ့။အေးအဲ့လိုပုံစံမျိုးနဲ့ဆွဲလိုက်။
ရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့နယ်က NLD ပါတီရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလွင်စိုးမင်းကိုလည်းသူ့ကိုမွေးဖွားစဉ်အချိန်ကဖခင်ဖြစ်သူနိုင်ငံသားမဖြစ်သေးဘူးဆိုတဲ့ဆွဆွဲချက်နဲ့ပြည်ခိုင်ပြိုးပါတီကဦးမြင့်အောင်ကကန့်ကွက်ထားတာကိုရင်ဆိုင်နေရတာဖြစ်တယ်လို့ဦးလွင်စိုးမင်းကပြောပါတယ်
။သူကတော့ရင်လုံးကျွန်တော်ကိုချက်တချက်တည်းနဲ့သူကဆောက်ကြတယ်ကျွန်တော်ရဲ့ဖခင်ဖြစ်သူရဲ့နိုင်ငံသားဖြစ်မှုကိုဒီခရိုင်ကော်မရှင်နဲ့တိုင်းကော်မရှင်ကတော့သူတို့စီစစ်ပြီးတော့ဒါဟို pass ပေးထားတယ်ပေါ့နော်လွတ်တယ်ဆိုပြီးတော့နိုင်ငံသားဖြစ်တယ်ဆိုပြီးတော့သို့တော့သူကအဲ့ဒါကိုနိုင်ငံသားဖြစ်မှုစာဖတ်ရှိရပေါ့အဲ့ဒါကြောင့်ဒါကိုသူကကန့်ကွက်တာပေါ့သူဘက်ကတော့ကျွန်တော်မွေးဖွားစဉ်ကာလတော့ဟာနိုင်ငံသားမဖြစ်သေးဘူးဆိုတော့တန်ဖိုးရနဲ့သူကန့်ကွက်တာ
ဒီနေ့စစ်ဆေးတဲ့အမှုတွေကိုရွေးကောက်ပွဲကော်မရှင်ခုံရုံးကလာမဲ့ဖေဖော်ဝါရီလ23ရက်နေ့နဲ့26ရက်နေ့တွေကိုပြန်ချင်းလိုက်ပြီးအဲ့ဒီအမှုတွေကိုနောက်ထပ်3လလောက်ကြာမှသာအမိန့်ချမှတ်နိုင်လိမ့်မယ်လို့ပြောကြပါတယ်ခင်ဗျာ